၈လုံးနှစ်ပတ်လည်သတင်းနဲ့ဆက်ပါမယ်။၈လုံးလူမှုအုံကြွမှုကြီးပေါ်ပေါက်ခဲ့တဲ့အကျိုးဆက်ကြောင့်မြန်မာနိုင်ငံရေးမှာဒီကနေ့အပြောင်းလဲတွေဖြစ်လာတာကိုမြင်တွေ့နေရပြီးတော့တစ်ချိန်တုန်းကအဝေးရောက်ညွန်ပေါင်းစုရရဲ့ဝင်းကျုပ်ကအခုလိုအပြောင်းလဲတွေဖြစ်တဲ့ဆိုတဲ့ကိစ္စကိုပြောဆိုလိုက်တာပဲ။၈လုံးလူမှုလှုပ်ရှားမှုပန်းနိုင်ဖြစ်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့ဆိုလို့ရှိရင်ခေါင်းဆောင်တွေအကြားအတ္တမဏ္ဍတွေကိုရှော့ချပြီးတော့ညီညွတ်စွာလက်တွဲလှုပ်ဆောင်ဖို့လို့လိုအပ်ပဲဆိုပြီးတော့၈လုံးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဆရာဝန်တူကလည်းပြောလိုက်ပါတယ်။ဒီအကြောင်းအမှတ်တရပြောဆိုမှုတွေကိုကိုညံဝင်းရောက်ကစူးစီးတင်ပြပေးပါလိမ့်မယ်
။မြန်မာသမိုင်းမှာအခုချိန်ထိအကြီးအကျယ်ဆုံးဖြစ်ခဲ့တဲ့လူမှုအုံကြွမှုကတော့၈လုံးလှုပ်ရှားမှုပဲဖြစ်ပြီးဒီကနေ့အချိန်ထိဆိုရင်အနှစ်30ရှိလာပြီဖြစ်ပါတယ်။1990နောက်ပိုင်းပြည်ပမှာ NCGUB အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်ဖြစ်လာတဲ့ဒေါက်တာစိန်ဝင်းဟာ1988ကာလတုန်းကရန်ကုန်တက္ကသိုလ်သင်္ချာဌာနကကျောင်းဆရာတူဖြစ်ပါတယ
်။ကျွန်တော်ကတော့အဲဒီမှာကျောင်းဆရာဆိုတော့စာသင်ဖို့အတွက် schedule တွေပါရရှိတာပေါ့ရှိတော့ကျွန်တော်သွားတယ်သွားတော့ classroom မှာလူမရှိသလောက်ပဲအထူးသဖြင့်တော့နော်အဲ့ဒီအခြေအနေကတော်တော်လေးပြင်းထန်တဲ့အခြေအနေဆိုတော့ဆန္ဒပြကြတယ်ဟိုပြောကြတယ်ဟောကြတယ်အဲ့လိုတော့တွေ့ကြုံခဲ့ရတော့ပေါ့နော်လူတိုင်းကဟလာလူတိုင်းတော်တော်များများမဆလာတပါတီစနစ်ကိုစိတ်ပြက်နေကြပြီအထူးသဖြင့်တော့ဝေဆက်ကူတွေတင်လိုက်တဲ့အချိန်မှာအတော်ကြီးဒုက္ခရောက်ကြတယ်။ဆိုတော့မဆလာဖြစ်သေးရေးအဲ့ဒါကတော့အောင်မြင်ပါလေ။ဒီမိုကရေစီရရှိရေးဆိုတော့ဒီကနေ့အထိကျွန်တော်တို့ဒီမိုကရေစီမရသေးဘူးဗျာ
။1988မတ်လကနေစက်တင်ဘာလအထိ6လနီးပါးကြာလာတဲ့လှုပ်ရှားမှုကိုတော့စက်တင်ဘာ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းရင်ဖြိုခွဲလိုက်ချိန်မှာပြစ်ခတ်တည်ဆုံမှုတွေဖြစ်လာရပါတယ်။လက်ရှိကနေဒါနိုင်ငံအယ်ဘာတာစီကောလိပ်မှာကတိကအဖြစ်တာဝန်ထမ်းနေတဲ့ဒေါက်တာခင်စောဝင်းဟာစီလီလုံကာလာတုံးကရန်ကုန်ပြည်သူစေယုံကြီးမှာတာဝန်ကျနေတဲ့ဆရာဝန်တူဦးဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်တနေ့အဖြစ်ပြက်တွေကိုပြန်ပြောလာပါတယ
်။အဲ့တော့စေယုံကိုမရောက်သေးဘူးဒီစုလီဖျားလန်းလောက်ကိုရောက်ရဲကွာစကိုပြစ်နေပြီပေါ့နော်တနတ်တန်ကြီးကြားနေရပြီအဲလူတွေလည်းဟိုထိကြိုက်တာတွေလည်းနည်းနည်းပါပါတွေ့နေရပြီအဲ့တော့ကျမတို့လည်းတန်းနိုင်တယ်များပုံရှုပ်ခွေရှုပ်နေပဲဆေးရုံကိုသွားတော့အဲရောက်သွားတယ်အဲ့လိုရောက်သွားတဲ့အချိန်မှာပဲဒီဆေးရုံကြီးအရေးပေါ်မှာတချို့ကားတွေနဲ့အဲလူနာတွေတဲလာတာကိုရှင်ရတယ်ပေါ့ကျမတို့ကလူနာတင်ကားနဲ့လဲဟိုတနတ်တန်ရာနဲ့သွေးအလိမ့်လိမ့်နဲ့လဲနေတဲ့လူနာတွေသွားကောက်တယ်အဲ့ဒီအချိန်မှာကျမမှတ်မိတာတော့အဲ့ဒီတော့ကတော့ကျမမတ်ဝင်းမော်ဦးလို့မသိသေးဘူးပေါ့နော်အဲ့တော့မတ်ဝင်းမော်ဦးကိုသွားပြီးတော့ပြေးကောက်တာကအဲ့ဒီအချိန်တော့အလုတ်တင်ဆရာဝန်လေးနှစ်ယောက်ပါသူတို့ကတခါတည်းဒီကလေးမလေးကိုတဲလာပြီးတော့တန်းနိုင်သမျှဟိုပွေချီလာပြီးတော့ဒီဆေးရုံကားနဲ့တဲလာပြီးတော့ဒီဆေးရုံကိုရောက်လာတာရောက်လာတော့အသက်မရှိတော့ဘူးအဲ့ဒါတော့အဲဒီကလေးနှစ်ယောက်ကလည်းဒီအလုတ်တင်ဆရာဝန်နှစ်ယောက်ကလည်းတော်လေးကိုစိတ်မကောင်းဘူးဟိုဘေးကဆရာဝန်နေရာလဲဟိုဘေးကဒီဟိုဆရာဝန်နေရာလဲတကယ်ကိုဟိုမျက်ရည်ဆက်လက်လို့မျိုးနဲ့အော်ဖြစ်ရလေနောက်ဟိုတချို့ဆရာဝန်တွေဆိုလဲဂျူတီကုတ်မှာလဲဟိုအလုတ်တင်ဆရာဝန်တွေဂျူတီကုတ်မှာလဲတွေးနေတဲ့အခါလေလက်ဟိုဆိုငါတို့မကြည်ဘူးအဲလူမဆန်တဲ့အကောင်လေးတခါတည်းရဲရဲဆက်ဆက်အပြင်းမရှိတဲ့လူတွေကိုတတ်တယ်ဆိုပြီးတော့အဲ့ဒီလူဖြစ်နေတဲ့မြင်ကွင်းလေးကတော့ကျမဘယ်တော့မှမမေ့နိုင်ဘူးပေါ့နော
်စီလီလုံးလှုပ်ရှားမှုကြီးရဲ့အကျိုးဆက်တွေကြောင့်ဒီကနေ့မြန်မာနိုင်ငံမှာအပြောင်းလဲတွေကြုံလာရပြီဆိုပေမဲ့တကယ်ဒီမိုကရေစီပန်းနိုင်ကိုရောက်နိုင်ဖို့ဆိုရင်ညီညွတ်မှုတွေနဲ့လက်တွဲလှုပ်ဆောင်ဖို့လိုတယ်လို့ဒေါက်တာဆေဝင်းကသုံးသပ်ပါတယ
်ဆက်ဆက်ရှိရဲ့နောက်ပိုင်းပေါ်လာတဲ့ဖြစ်ပျက်မှုတွေအကုန်လုံးဟာအကျိုးရလဒ်ကိုတော့များစေတယ်အဲ့ဒါတေချာတယ်1990ရွေးကောက်ပွဲကလည်း88ရဲ့အကျိုးဆက်တွေပဲအခုလက်ရှိ88ရဲ့အကျိုးဆက်တွေပဲဒီအကျိုးဆက်တွေမှာအဖက်ဖက်ကနေပြီးတော့နော်တမတော်ဂျာနဲ့အဖွဲ့တွေကတိုင်းပြည်အတွက်ခေါင်းထဲမှာထည့်ပြီးတော့သူကောင်းအောင်လုပ်မယ်ဒီကိစ္စကိုတော့ဒီချိန်မှာတို့လိုထားပြီမလို့နောက်ချိန်မှာမလို့လုပ်မလဲစတဲ့အဖြစ်မော်ဗျာကိုယ်အကျိုးဖယ်ပြီးတော့စဉ်းစားလုပ်ကင်ရင်တော့ပုံကောင်းတဲ့အကျိုးဆက်ရမယ်ဒါမှမဟုတ်88နောက်ပိုင်းလျားတဲ့အကျိုးဆက်တွေကကောင်းတဲ့အကျိုးဆက်တွေပဲအဲ့ဒီကနေစပြီးတော့ပြုပြင်ပြောင်းလဲမှုတွေဖြစ်တာ哦
ဒီမိုကရေစီပန်းနိုင်ကိုရောက်ဖို့ဆိုရင်88မျိုးဆက်တွေအပါအဝင်မြန်မာနိုင်ငံရေးမှာပါဝင်ပတ်သက်နေသူတွေအနေနဲ့ကြိုးပမ်းအားထုတ်မှုတွေရှိဖို့လိုတယ်လို့ဒေါက်တာခင်စိုးဝင်းကတိုက်တွန်းပါတယ
်အကုန်လ ကျွန်တော်တို့ဟာအားလုံးညွှန်ကြဖို့လိုတယ်အဲ့တော့မတူညီတာတွေစိတ်သဘောကွဲလဲတာတွေကိုပုဂ္ဂိုလ်ကြီးအရခံစားချက်ရှိကြပါမယ်ဒါကိုပေးထည့်ထားပြီးတော့ဒီဟိုဒီမိုကရေစီတော့လိုချင်တယ်ဒါပေမဲ့ဘာမှကိုကနေပြီးတော့ပါဝင်စူးစမ်းမှုမရှိလို့ရတော့ဟိုပြဿနာပဲပြောနေမယ်သူများကိုဝေဖန်နေမယ်သူများကိုကဲရဲ့ရှုံချနေမယ်ဆိုရင်တော့ကျမတို့ဒီမိုကရေစီနဲ့ဝေးနေအောင်ပါပဲလေ
အနည်း30ရှိလာပြီဖြစ်တဲ့ရှေလီလုံးအခမ်းအနားကိုရန်ကုန်တက္ကသိုလ်ပြင်မှာအပန်းဖြေရိပ်သာအာစီထဲမှာ88နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ကျင်းပခွင့်ရပြီးဩဂုတ်လ6ရက်ကနေ7ရက်နေ့ထိ3ရက်တာကျင်းပနေတာဖြစ်ပါတယ်ခင်ဗျာ။